အရင်ကခရစ်မတ်ရှာသည်အတွင်းမှာအကြမ်းဖက်သမားတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေပေါ်ပေါက်ခဲ့မှုတွေအင်ဒိုနီးရှားနိုင်ငံမှာအခြေအနေတွေဘယ်လိုများရှိပါလဲ။အင်ဒိုနီးရှားကျွန်းဆွယ်တစ်လျှောက်အစိုးရကလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ VOA သတင်းတောင်နန်စီအမီလီယာကောလင်းဂျာကာတာကနေဘယ်လိုများသတင်းပေးပို့ထားပါလဲ။ကိုသိန်းထိုင်ဦးဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ခင်ဗျာခရစ်စမတ်ရာသီမှာပဲအင်ဒိုနီးရှားနိုင်ငံတဝန်ဖျားเจ้าတွေကုန်စုံဆိုင်ကြီးတွေကဘာလက်ခီးတဲ့တွေအသွားများတဲ့နေရာတွေအလုံးအင်ဒိုနီးရှားအနာပိုင်းတွေကလုံခြုံရေးကိုတင်းကျပ်ထားပါတယ်ကဘာမွတ်စလင်အများဆုံးနေထိုင်တဲ့နိုင်ငံဆိုပေမဲ့လည်းဘာသာရေးကိုပဲရှေ့တန်းတင်တဲ့နိုင်ငံမဟုတ်တဲ့အင်ဒိုနီးရှားနိုင်ငံမှာလူတွေကခရစ်စမတ်ပွဲတွေဆင်နွှဲကိုပြင်ဆင်နေကြပါတယ်နေရာတော်တော်များများရဲတွေလုံခြုံရေးအဖွဲ့ဝင်တွေချထားတာတွေ့နေရပါတယ်အဝင်ဝတွေမှာအိတ်တွေကိုစစ်ဆေးနေတာတွေဖောက်ခွဲရေးပစ္စည်းတွေတဲလာမှာဆိုတဲ့အတွက်ကားတွေကိုစစ်ဆေးနေတာတွေလည်းတွေ့နေရပါတယ်ဂျကာတာမြို့တော်အတွင်းကုန်စုံဆိုင်ကြီးတစ်ခုအတွင်းကခရစ်စမတ်သင်္ချန်တွေကိုကျွန်တော်တို့ကြားနေရတာပါအစ်ကားဆိုတဲ့မျိုးသမီးတစ်ယောက်ကဒီကုန်စုံဆိုင်ကြီးတဲ့ကိုသူ့ကလေးကိုစန္ဒာကလော့အဖိုးလိုဝတ်ထားတဲ့သူနဲ့တွေ့နိုင်မှုခေါ်လာခဲ့တာပါအင်ဒိုနီးရှားနိုင်ငံခရစ်စမတ်ရာသီတွေမှာဆိုရင်လုံခြုံရေးတင်းကျပ်ထားတာတွေကအမြဲတမ်းလှုပ်လေလှုပ်ထားကိစ္စတစ်ခုပါပဲလုံခြုံရေးနဲ့ပတ်သက်လို့လိုအပ်တဲ့ဂျူဒင်ပြင်ဆင်တာတွေရှိတဲ့အတွက်လည်းဘေးရန်ကင်းကင်းနဲ့ပျော်ရွှင်နိုင်မယ်လို့အစ်ကာကတော့အခိုင်အမာယုံကြည်ပါတယ
် We believe that our church has already given us has provide a
ကျွန်တော်တို့ဖခင်ကြောင့်နေပြီးတော့လုံခြုံရေးကိုတည်ချချထားပေးပါတယ်ဂျူဒင်ပြင်ဆင်တဲ့အတိုင်းဘေးကင်းအောင်လို့စောင့်ရှောက်ပေးထားတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ပြင်းစင်နေဆိုတာဒီ Christmas ညမှာကျမတို့အပြင်ကိုထွက်တာမျိုးတဲ့25ရက်နေ့မနေ့ပိုင်းမှာလူအုံနဲ့ဖခင်เจ้าကိုသွားတာမျိုးကျမတို့လုပ်ပါတယ်။ဒါကအနည်းနဲ့များဆိုသလိုကြိုတင်တွေ့ဆာပြီးတော့ဆောင်ရွက်တဲ့သဘောပါရှင်
။အင်ဒိုနီးရှားနိုင်ငံမှာဘုံခွဲတက်ခတ်မှုတွေဇက်တိုက်ပေါ်ပေါက်ခဲ့ပူပြီးဒီတက်ခတ်မှုတွေနဲ့ပတ်သက်လို့ရှေ့တောင်အရှချမ်းဖဲအုပ်စုတစ်ခုဖြစ်တဲ့ Jain Kho ဂျမားအစ္စလာမီယာအဖွဲ့ကိုအဓိကတာဝန်ရှိတဲ့အဖွဲ့အဖြစ်သတ်မှတ်ခဲ့ကြပါတယ်။ဒီလိုဘုံခွဲတက်ခတ်မှုတွေထဲမှာ2009ခုနှစ် Christmas အကြိုညနေခင်းကနိုင်ငံတော်ဘုရားကျောင်းတွေမှာဘုံခွဲတက်ခဲ့မှုတွေပေါ်ပေါက်ခဲ့တယ်လို့2004ခုနှစ်ကဆိုရင် JW Marriott Hotel နဲ့ဂျကာတာမှာရှိတဲ့ Australia တန်ရုံအပြင်ပဲဘုံခွဲတက်ခဲ့မှုတွေပေါ်ပေါက်ခဲ့ပူပါတယ်2002ခုနှစ်နဲ့2005ခုနှစ်အတွင်းကတော့ Bali ကျွန်းမှာဘုံခွဲတက်ခဲ့မှုတွေပေါ်ပေါက်ခဲ့ပါတယ်ဒီလိုအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်တယ်ဆိုပြီးအင်ဒိုနီးရှားအနာပိုင်တွေက Islamic စစ်သွေးကြွ300လောက်ကိုဖမ်းဆီးပြစ်ပေးရေးယူခဲ့ပါတယ်2000ခုနှစ်ဘာလီကျွန်းဘုံခွဲတက်ခဲ့မှုနဲ့ပတ်သက်လို့အပြစ်ဒဏ်အဘေးခံထားရတဲ့သူတွေကနှစ်ယောက်ကလောလောဆယ်တေဒဏ်ကြခံထားရပြီးတော့တေဒဏ်စီရင်ဖို့စောင့်ဆိုင်းနေပါတယ်။ GI ချမ်းဖွဲ့ပွဲနဲ့ပတ်သက်လို့စာရေးသားသူတူဖြစ်တဲ့ကျွမ်းကျင်သူခန်ခေါ်ဘွိုင်းကတော့ပြီးခဲ့တဲ့နှစ်ကျော်အတွင်းအင်ဒိုနီးရှားနိုင်ငံအတွင်းမှာအချမ်းဖက်တက်ခဲ့မှုတွေပိုများလာခဲ့တဲ့အကြောင်းနဲ့ခရစ်စမတ်အားလရက်တွေမှာလူကြုံရေးရာဂျိုးတင်ပြင်ဆင်မှုလိုအပ်တဲ့အကြောင်းသူဟာအခုလိုပြောပါတယ
် There has been a history in years past of either attempted or actual terrorist type acts
ဂျကာတာမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုကြိုးစားတာမျိုးတွေအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုပုံစံမျိုးတွေအရင်ကတမိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့အခုနှစ်နှစ်ကျော်ကာလအတွင်းမှာဂျမားအစ္စလာမီယာအဖွဲ့ရဲ့တိုက်ခိုက်မှုပုံစံမျိုးတွေမရှိခဲ့တော့ဒါကတိတ်ဆိုးဘူးလို့ပြောရမှာပါကျွန်တော်ဒီသတင်းပတ်တွေအတွင်းမှာပဲလုံခြုံရေးအရာရှိတချို့ကိုတွေ့ဆုံပြောဆိုကြည့်တော့သူတို့ကလည်းမြို့တော်ကိုရုတ်တရက်တိုက်ခိုက်လာနိုင်တဲ့ချင်းချောက်မှုမျိုးတော်မရှိသေးပါဘူးလို့ပြောပါတယ်သူတို့အနေနဲ့သတိထားနေပါတယ်ဒါကပုံမှန်လုတ်ကင်နေကြပုံစံမျိုးသတ်မှတ်ချက်ချဆောင်ရွက်နေတာပ
ါ GI ကျန်းဖက်ဖွဲ့နဲ့ပတ်သက်လို့စာရေးသားခဲ့သူတူဖြစ်တဲ့ကန်ကောင်ဘွိုင်းပြောပြသွားတော့ပါလုံခြုံရေးတိုးမြှင့်ချထားတဲ့ဆိုတဲ့နေရာမှာရဲတပ်ဖွဲ့ဝင်တွေစစ်တပ်အဖွဲ့ဝင်တွေအားလုံးနေရာတိုင်းမှာတိုးမြှင့်ချထားတာလို့အင်ဒိုနီးရှားအရာရှိတွေကပြောပါတယ်။နှစ်တကူကာလအထိတော့ဒီလိုလုံခြုံရေးတွေနေရာတိုင်းမှာဆက်ပြီးတိုးမြှင့်ချထားမယ်လို့ပြောဆိုကြကြောင်းပါခင်ဗျာ။